ရင်းမြစ်တွေမြောက်ပိုင်းမူဆယ်မြို့၁၀၅မိုင်မှာအင်္ဂါနေ့ညနေပိုင်းတုန်းကမိုင်းတလုံးပေါက်ကွဲခဲ့ပြီးတော့နောက်ထပ်မိုင်းတလုံးကိုလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့ရပါတယ်။ဒီမိုင်းပေါက်ကွဲတာကြောင့်ထိခိုက်ဒေဒရာတော့မရှိပေမဲ့မူဆယ်မြို့မှာလုံခြုံရေးတင်းကျပ်ထားပါတယ်။ဒီရပိုင်းတွေမှာအစိုးရတပ်နဲ့ပလောင်တပ်ဖွဲ့တွေကြားနေစဉ်ရဆက်စုလိုတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဒီလအတွင်းမှာဆိုအကြိမ်20နီးပါးဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီဆောင်ကတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီမိုင်းပေါက်ကွဲမှုဟာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကကုန်သွယ်ရေးစခန်းမူဆယ်105မိုင်မှာဒီလ9ရက်နေ့ညနေ 4:05 မိနစ်ကဖြစ်ပွားခဲ့တာပါမိုင်းပေါက်ကွဲမှုအခြေအနေကိုတော့လုံခြုံရေးတပ်ဖွဲ့ကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်မူဆယ်မြို့105မိုင်မိုင်းကြီးရွာဒီကောင်စုဇမ္မာကြီးကနေမှာပြည်ပြားအကွာမှရှိတဲ့ဘုံကြောင်အမီရကျတော့ထေရဝါဒဘုံကြောင်အဝင်လာဝဲပဲချမ်းကြီးတို့ယမနီပြင်းလာကြမှာထောင်ထားတဲ့အတမိုင်းတုံးကပောက်ကွဲသွားတာဒီပြိဿံပစ္စည်းဘာမှသိကြလို့မရှိဘူးဗျသူ့အောင်ကွယ်ကသွားပြီးအမှနေနေရှင်းရှင်းဆောင်ရနေတဲ့အချိန်မှာပောက်ကွဲတဲ့နေရာကနေပြိနေတဲ့အကွာယမနီပြင်းကွာကြမှာပဲဒီလိုအနဲ့နဲ့ထုတ်ထားတဲ့ကျွန်တော်မိုင်းလို့ယူထားတဲ့အထုတ်ထုတ်ကိုတွေ့ရှိရတယ်ဗျ PNG ဆိုတဲ့ရောင်းကိုအသုံးပြုထားတဲ့တက်လို့မိုင်းတစ်ခုတွေ့ရှိရတယ်ပေါ့မိုင်းကိုအဆက်မဲ့အစ်ကျွန်တော်ပြန်ပြီးလုပ်လိုက်နိုင်တယ
်လောလောဆယ်မှာလက်သက်တရားခံကိုစုံစမ်းနေတဲ့ရှိပြီးမူဆယ်မြို့လုံခြုံရေးကိုတိုးမြင့်ထားတယ်လို့လည်းပြောပါတယ်ဒေသခံတချို့ကဒီပေါက်ကွဲမှုဟာလက်ရှိအစိုးရနဲ့တိုက်ပွဲဖြစ်ပွားနေတဲ့ TNLA ခေါ်ပလောင်တပ်ဖွဲ့ရဲ့လက်ချက်အဖြစ်ပြောဆိုကြပေမဲ့ TNLA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ကဗိုလ်မှူးတက်အိုက်ကျော်ကမြင်းဆိုပါတယ်
ဒီအရမရှိဘူးအဲ့ဒါကတကယ်ရမုံရလို့ပြောရအင်မုံရမှာတနေ့တည်းလူရမရှိဘူးအဲ့လိုရှာရနေနေတာ
ဒီကနေ့မနေ့ပိုင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသဖြစ်တဲ့မန်တုံမြို့နယ်အတွင်းမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ
်ဟုတ်တယ်ဒီကနေ့တိုက်ပွဲနဲ့နေရာထပ်မံဖြစ်ပွားတယ်ဒီတကားဒီမန်တုံမြို့နယ်ထဲမှာပဲနေရာတော့ငါတိုက်ပွဲအသေးစိတ်တော့မသိရသေးဘူးမင်းရတော့လေးပြင်ဖြစ်တယ်ဒီဒီကောင်ပြစ်ခတ်တဲ့မြို့ကတော့တင်းကျင်လာပြီ။ပြည်ထဲမြားတော့မန္တုံမြို့နယ်ထဲမှာပဲဒီလေဖန်လေခွန်ကြီးကလီမာတင်းကျင်ဖြစ်တယ်တော်မီကြီးကလီမာတင်းကျင်ဖြစ်တယ်မင်းရဘောမှာတော်မီကြီး။ဒီနောက်ပြည်ကကတော့နမ်ကျူကလီမာ။ဒီလောက်ထဲမှာဒီနေ့အပါဆင်းလို့တကူးကျင်ရှိတယ်
ဒီတိုက်ပွဲတွေအတွင်းမှာထိခိုက်ကြဆုံးတာတွေရှိပေမဲ့အသေးစိတ်တော့ပြောဆိုတာမရှိပါဘူး။ဒီလားစီးရဲနေကဖြစ်ပွားတဲ့နန်းခမ်းမြို့နယ်အတွင်းတိုက်ပွဲမှာအစိုးရတပ်မတော်ဘက်ကပစ်ခတ်တာကြောင့်အသက်90အရွယ်အဖောက်အတူတေဆုံးကြောင်းနဲ့အမျိုးသမီး3ယောက်ထိခိုက်ကြောင်းဒေသခံတွေကပြောဆိုပါတယ်။တပ်မတော်ဘက်ကလည်းဒီလား9ရက်နေ့က TNLA ပလောင်တပ်ဖွဲ့ဘက်ကပစ်ခတ်တာကြောင့်နန်းခမ်းမြို့ပန်းထိုးလင်းရွာကအရသာ3ဦးဘုံစားထိမှန်ကြောင်းသတင်းထုတ်ပြန်ပါတယ်။မေလာရှိရနေကတော့နမ်တူမျိုးနဲ့မိုင်းရင်ကျေးရွာကလက်ကွင်းအပြင်မှာတွေ့ရှိတဲ့မြေမျိုးမိုင်းဟောင်းတလုံးကိုစော်ကစားရာမှာမိုင်းပေါက်ကွဲမှုဖြစ်ပွားပြီးကိုရင်စစ်ပါထိခိုက်ဒဏ်ရာရခဲ့တယ်လို့နမ်တူမျိုးနဲ့ပန်ဆယ်ရွာမှာမိုင်းနိမိတာကြောင့်လက်ကခုသူအမျိုးသမီး2ဦးထိခိုက်ပြီး2ဦးကခြေရောပြတ်သွားခဲ့ပါတယ်